အာဖဂန်နစ္စတန်နိုင်ငံတဲကအဲဆွန်ယောအုပ်စုတစ်ခုကိုပြစ်မှတ်ထားပြီးအမေရိကန်စစ်တပ်ကအဝေးထင်ဒရုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်အာဖဂန်ကဘိုးလေစိတ်တိုက်ခိုက်မှုကိုစီစဉ်ခဲ့သလိုယုံကြည်ရတဲ့လူတယောက်သိဆုံးခဲ့ပါတယ်။တရာဘေးနစ်ကကဘိုးလေစိတ်ဘုံခွဲတိုက်ခိုက်မှုမှာသူပါဝင်ပတ်သက်မှုရှိသလားဆိုတာကတော့ချက်ချင်းမသိရသေးပါဘူး။လေစိတ်တိုက်ခိုက်မှုဖြစ်ပြီးတော့48နာရီအတွင်းမှာပဲအမေရိကန်စစ်တပ်ကအဝေးထင်ဒရုန်းနဲ့လူကြောင်းကနေတိုက်ခိုက်ခဲ့တာပါ။လုံခြုံရေးချင်းချောက်မှုတွေရှိနေတဲ့အတွက်ဆိုပြီးလေဆိပ်ဝင်ပေါက်လေခုအနေရောက်နေတဲ့အမေရိကန်နိုင်ငံသားတွေအဲ့ဒီနေရာကချက်ချင်းထွက်ခွာသွားကြဖို့အမေရိကန်နိုင်ငံခြားရေးဌာနအင်းနဲ့ဆက်မျက်နှာမှာတင်ထားတဲ့အမေရိကန်တိုင်းရုံးရဲ့ကြေညာထက်မှတိုက်တွန်းထားပါတယ်။ဒီအချိန်မှာအမေရိကန်ပြည်ဝင်ခွင့်အထူးဗီဇာရထားသူတွေကိုခေါ်ထုတ်နိုင်ဖို့ခက်ခဲနေပေမဲ့အမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ရထားသူတွေနဲ့အမေရိကန်နိုင်ငံသားတွေအပါအဝင်တိုင်းရုံးဝန်ထမ်းတွေကိုကယ်ထုတ်ဖို့ဆက်ပြီးကြိုးစားနေပါတယ်လို့လည်းနိုင်ငံခြားရေးဌာနအရာရှိတယောက်ကကဘူးမြို့ဟာမစ်ဂါဇိုင်းနိုင်ငံတကာလေဆိပ်ကနေ VOA ကိုပြောဆိုခဲ့ပါတယ်။တရာဘီနစ်ကအတေခံဘုံခွဲတိုက်ခိုက်မှုဟာကနဦးယုံကြည်ထားသလိုမျိုးဘုံနှလုံးကွဲတာမဟုတ်ပဲနဲ့လူတစ်ယောက်ကပဲဘုံခွဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဟန့်စ်တေလာကတောက်ကြားနေမှာပြောပါတယ်။